ရုရှားရည်နံတင်ပို့မှုကိုတိုက်မြစ်ပိတ်ပင်ရေးအတွက်ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲမှာတနင်္လာနေ့ကထိပ်သီးဆွေးနွေးပွဲမစခင်နောက်ဆုံးအချိန်ထိဆွေးနွေးခဲ့ကြပြီးမြဲလဲဥရောပနိုင်ငံတွေကြားသဘောတူညီချက်မရခဲ့ပါဘူး။ရုရှားရဲ့ယူကရိန်းကျူးကျော်စစ်ကြောင့်ပြင်းထန်တဲ့ဒဏ်ခတ်ပိတ်ဆို့မှုချမှတ်ရေးဆောင်ရွက်ချက်တွေကြောင့်ဥရောပရဲ့စီးပွားရေးဖွံ့ဖြိုးမှုမှာထိခိုက်နိုင်တယ်လို့ပြောဆိုခဲ့ကြတာပါ။ဥရောပသမဂ္ဂအဖွဲ့ဝင်28နိုင်ငံခေါင်းဆောင်တွေကရေနံတင်ပို့မှုတိုက်မြစ်ရေးယူမှုကိုမူအားဖြင့်သဘောတူကြမယ်လို့ထိပ်သီးဆွေးနွေးပွဲအပြီးတန်မှုချမ်းမှာဖော်ပြထားပေမဲ့လည်းလက်တွေ့အသေးစိတ်နဲ့အချိန်နဲ့ဆွေးနွေးမှုတွေကိုနောက်ပိုင်းမှာလုပ်ဖို့ချမ်းလက်ထားမှာဖြစ်ပါတယ်။ပြီးခဲ့တဲ့3လကျော်ကရုရှားရဲ့ယူကရိန်းကျူးကျော်စစ်စတင်ခဲ့ချိန်ကစလို့ရုရှားအပေါ်ဒဏ်ခတ်ပိတ်ဆို့မှု9ရက်ကို EU ဘက်ကချမှတ်ခဲ့ပြီးဖြစ်ပါတယ်။ဒါပေမဲ့လည်းရုရှားရဲ့ရေနံစင်းအပေါ်နိုင်ငံအများပြားကမှီခိုနေရတာကြောင့်ရေနံပေါ်တန်ခတ်ပိတ်ဆို့မှုအရေးသဘောတူညီချက်မရနိုင်ဖြစ်နေတာပါ။နှစ်ရက်တာညီလာခံကိုရောက်ရှိလာချိန်ဟန်ဂရီဝန်ကြီးချုပ်ဗစ်တာအော်ဘန်ကအခုထိတော့ဒီကိစ္စသဘောတူညီချက်မရသေးဘူးလို့ပြောပါတယ်။ဟန်ဂရီကဒီသဘောတူညီချက်ကိုအဓိကကန့်ကွက်နေတာပါ။မေလအစပိုင်းမှာနောက်ထပ်တန်ခတ်ပိတ်ဆို့မှုချမှတ်ရေးအဆိုပြုခဲ့တဲ့ဥရောပကော်မရှင်အကြီးအကဲအာဆူလာဘွန်ဒါလျန်ကလည်းသဘောတူညီချက်မရသေးဘူးဆိုတာကိုအတိအမှတ်ပြုပြောပါတယ်ရှင်။